Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ24ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9.19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညနေအစည်းအဝေးတွေကိုတောင်းယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအင်္ဂါနေ့ကလုပ်တဲ့နီဗာဒါပြည်နယ် Republican Party Caucus ပနားမရွေးချယ်ပွဲမှာ Donald Trump အပြတ်အသတ်အနိုင်ရသွားပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေအရ2015ခုနှစ်တွင်တိုးတက်မှုမရှိခဲ့ဘူးဆိုတာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုရဲ့အစဉ်ကစားအသစ်တစ်ခုမှပြောထားပါတယ်တောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတို့မှာတရုတ်ကတိုက်လေရင်တွေခြားထားလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်တိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလက်ခံတဲ့ဆိုရင်လက်နက်တွေစွန့်ရမယ်ဆိုတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့ပြောဆိုချက်ပေါ်တိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါသလဲ
။ဒါမှလက်နက်ချင်းရေးကိုပဲစွန့်နေမယ်ဆိုရင် NGO မှာပါလာတော့ support ပေးနေတဲ့လူတော်တော့ကမ္ဘာကြီးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
တောင်ပိုင်းရှမ်းပြည်တမတော် RCSS SSA ရဲ့ပြောခွင့်ရသူဘိုမူကြီးဆိုင်လာပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူကချင်ပြည်နယ်ကဘိန်ခင်းဖျက်ဆီးရေလှုပ်ရှားမှုနောက်ဆက်တွဲအကြောင်းမြန်မာနိုင်ငံလူ့ခွင့်ရင်းနဲ့ရိုဟင်ဂျာမွတ်စလင်အကြောင်းပြင်ရန်ကုန်မြို့မှာလှုပ်ခတ်သွားတဲ့မြင်းကလင်းအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်အင်္ဂါနေ့ကနီဗာဒါပြည်နယ်မှာလှုပ်တဲ့ Republican Party ကိုစားပြုတမရလောင်းအတွက် Caucus ပနားမရွေးချယ်ပွဲမှာဘီလီယံနာတရေကြီးဒေါ်နယ်ထရမ့်ကအပြတ်အသတ်အနိုင်ရသွားပါတယ်။နောက်ဆုံးမဲရလတ်တွေအရထရမ့်ကမဲအရည်အတွက်46ရာခိုင်နှုန်းရတာကြောင့်မဲအရည်အတွက်24ရာခိုင်နှုန်းနဲ့ဒုတိယနေရာရတဲ့ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုထက်အပြတ်အသတ်သာပါတယ်။တက်ဆက်ပြည်နယ်အထက်လွှတ်တော်အမတ်တက်ဒ်ခရုစ်က27ရာခိုင်နှုန်းနဲ့တတိယနေရာရပါတယ်။ဒီလအစောပိုင်းကလှုပ်တဲ့နယူးဟမ်ရှယ်နဲ့တောင်ကာရိုလိုင်းနာပရိုင်မရီပနားမရွေးချယ်ပွဲတွေမှာအနိုင်ရထားတဲ့ထရမ့်အတွက်အခုပနားမရွေးချယ်ပွဲမှာ3ချိန်မြောက်ဆက်တိုက်အနိုင်ရတာပါ။ဒါကြောင့်လဲမလာဒီယာနေ့ကျရင်ပြည်နယ်တဒါဇင်လောက်မှာတပိုင်တစ်ထဲလုံးမဲ့အရေးကြီးတဲ့ပနာမရွေးချယ်ပွဲတွေအတွက်အောင်မြင်မှုအရှိန်ရနေပါပြီ။သူရွေးကောက်ပွဲစဝင်တဲ့အချိန်တုန်းကသိက္ခာမမဟုတ်ဘူးလို့လေ့လာသူတွေကခံမှန်းကြပေမဲ့အခုဆိုရင်သူဟာတနိုင်ငံလုံးမှာအနိုင်ရနေပြီလို့အောင်ပွဲခံမိန်ကွန်းမှာထရမ့်ကပြောသွားပါတယ်။ရွေးကောက်ပွဲဝင်နေတဲ့အထက်ကနောက်ထပ် Republican ကိုယ်စားလှယ်လောင်းတွေနှုတ်ထွက်သွားတဲ့အချိန်ကျရင်သူတို့မဲတွေကိုလည်းရအောင်မှာပဲလို့ထရမ့်ကဆိုပါတယ်။ရူဘီယိုနဲ့ခရစ်စတိုကတော့စူပါအင်ကာနေလို့ခေါ်ကြတဲ့မလာတရနေ့ရွေးကောက်ပွဲတွေမှာထရမ့်ကိုအမိလိုက်နိုင်မှုအပြင်းထန်မဲဆွယ်စည်းရုံးနေကြပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့လာမယ့်ဖေဖော်ဝါရီ28ရက်စနေနေ့ကျရင်တောင်ကာရိုလိုင်းနာပြည်နယ်မှာပရိုင်မရီပနားမရွေးချယ်ပွဲလုပ်ဖို့ရှိပါတယ်။နောက်ဆုံးထွက်ထားတဲ့လူလူစစ်တမ်းတွေအကြတော့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကထက်တတော်အမတ်ဘန်ဒီဆန်ဒါစ်တဲ့ထောက်ခံမဲပူရနေတာတွေ့ရပါတယ်။
ကျူဘာနိုင်ငံဂွာတာနာမိုပင်လယ်အော်ကအမေရိကန်စစ်တပ်ထိမ့်သိမ်းရေးစခန်းကိုပိတ်ပစ်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကတွန်းအားပေးဆောင်ရွက်နေမှုအပေါ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ကထောက်ခံတဲ့အကြောင်းအင်ကာနီမှာပြောဆိုခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တောင်ကယ်ရိုလိုင်းနားမှာ CNN သတင်းဌာနကလုတ်တဲ့တောင်ဟောဆွေးနွေးပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဟောက်ကလင်တန်ကဒီထိမ့်သိမ်းရေးစခန်းကိုအမေရိကန်တို့ဆက်ပြီးသုံးစရာအကြောင်းမရှိတော့ဘူးလို့ပြောဆိုပြီးဒီထိမ့်သိမ်းရေးစခန်းဟာအကြမ်းဖက်သမားတွေအတွက်လူသစ်စုဆောင်းတဲ့ကြော်ညာဖြစ်နေတယ်လို့လည်းဟီလာရီကလင်တန်ကပြောဆိုခဲ့ပါတယ်ထိမ့်သိမ်းရေးစခန်းမှာကြန့်ရှိနေတဲ့ထိမ့်သိမ်းထားသူတွေကိုဘယ်ကိုလွှဲပြောင်းပေးမလဲဆိုတာကိုတော့ဆွေးနွေးညှိနှိုင်းရမယ့်အကြောင်းအရာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကပြောပါတယ်။ဘာမောက်ပြည်နယ်အထက်လွှတ်တော်အမတ်ဆန်ဒါစ်ကတော့ဂွာတာနာမိုထိမ့်သိမ်းရေးစခန်းမှာလူတွေကိုချုပ်နှောင်ထားတာဟာကမ္ဘာတစ်လွှတ်ကြရက်ရိုက်ခတ်မှုတွေဖြစ်စေပြီးအမေရိကန်တို့ဟာအပြောနဲ့အလုပ်မညီတဲ့နိုင်ငံလို့မြင်နိုင်စေတယ်လို့ပြောဆိုခဲ့ပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်ကဒီမိုကရက်တစ်ပါတီသမ္မတလောင်းပနားမရွေးချယ်ပွဲမှာတော့ကလင်တန်ကလူမှုစစ်တမ်းတွေမှာရာခိုင်နှုန်း20အသာစီးနဲ့ဥဆောင်နေပါတယ်။အခုတောင်ကယ်ရိုလိုင်းနာပါတီတွင်ပနားမသမ္မတလောင်းရွေးချယ်ပွဲအပြီးနောက်သတင်းပတ်အင်ကာနီမှာတော့ Super Tuesday လို့ခေါ်တဲ့ပြည်နယ်ပေါင်းတဒါဇင်လောက်တပြိုင်တည်းပါတီတွင်သမ္မတလောင်းပနားမရွေးချယ်ပွဲတွေကိုကျင်းပကြမှာဖြစ်ပါတယ
်။2015ခုနှစ်တွင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာကန္တာအသီးသီးမှာတိုးတက်မှုမရှိခဲ့တာကိုနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကဖေဖော်ဝါရီ24ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစိုးရကစားသတင်းကူမှာဖော်ပြလိုက်ပါတယ်။အစိုးရကစားမှာအဓိကထောက်ပြထားတာတွေကတော့ဘရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေထပ်ပြီးဆိုးရွားသွားတာ၊လောလောဆယ်ထုတ်ပေါ်ပြောဆိုခွင့်၊တင်းပင်းဖွဲ့စည်းခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုနှိမ်နှင်းဖြိုခွဲတာတွေအစိုးရကအရှိန်တိုးမြင့်ပြီးလုပ်ခဲ့တာ။ပြည်တွင်းမှာလက်နက်ကိုင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာနိုင်ငံတကာလူ့ခွင့်ရေးနဲ့လူသားဆိုင်ရာဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့သတင်းတွေထွက်ထားတာ။လူ့ခွင့်ရေးချိုးဖောက်တယ်လို့တန်ရရှိတဲ့လူမျိုးရေးတပ်ဖွဲ့တွေဟာအပြစ်ပေးအရေးယူခံရတာမျိုးလုံးဝမရှိသလောက်ကင်းလွတ်နေတာစတာတွေကို AI အဖွဲ့ကထောက်ပြထားပါတယ်။ 2015ခုနှစ်ကုန်ချိန်မှာနိုင်ငံရေးကျင်းသား114ယောက်အကျဉ်းထောင်တွေထဲမှာရှိနေဆဲဖြစ်ပြီးအမျိုးသားပညာရေးဥပဒေကိုငြင်းငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြခဲ့တဲ့တောင်းသားခေါင်းဆောင်တွေနဲ့သူတို့ကိုထောက်ခံသူတွေရာပေါင်းများစွာတရားစွဲခံနေရတာကို AI အစိုးရကစားမှဖော်ပြထားပါတယ်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်စေတဲ့လုပ်ရက်တွေကိုစီးပွားရေးလုပ်ငန်းတွေကကျူးလွန်တာမျိုးမဖြစ်ရအောင်အကာအကွယ်ပေးဖို့လုံလောက်တဲ့တရားဥပဒေမရှိတာကိုလည်း AI ကထောက်ပြပါတယ်လူတွေကိုနေအိမ်တွေကနေအတင်းအဓမ္မဖယ်ရှားတာမျိုးကိုတားဆီးကန့်သတ်တဲ့ဥပဒေမျိုးမရှိဘူးလို့ AI ကပြောပါတယ်လောလောဆယ်ဒုဖော်ပြောဆိုခွင့်တင်ပင်းဖွဲ့စည်းခွင့်နဲ့ငင်းချမ်းစွာစုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေကိုပြန်ပြီးသုံးသပ်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကုလသမဂ္ဂလူအခွင့်အရေးကောင်စီကအကြံပေးတာကိုမြန်မာနိုင်ငံကပယ်ချခဲ့တယ်လို့ရိုဟင်ဂျာလူနည်းစုတွေခွဲခြားဆက်ဆံခံနေရတယ်ဆိုတာကိုအတိအမှတ်ပြုလက်ခံဖို့လည်းညင်းခဲ့တယ်လို့ AI ဖွဲ့ရဲ့အစင်ကစားထဲမှာဖော်ပြထားပါတယ်
။လာမယ့်စနေနေ့မှာစပြီးအသက်ဝင်မဲ့ Syria အဖြစ်ခရက်ဆဲရေးကိုအကောင့်ထည့်ဖို့ Syria အစိုးရအနေနဲ့အစင်သင့်ရှိနေပြီလို့ Syria သမ္မတ Bashar al-Assad က Russia သမ္မတ Vladimir Putin ကိုအတည်ပြုပြောဆိုလိုက်ပါတယ်။IS အစွန်းရောက်အဖွဲ့နဲ့ Jabhat al-Nusra လို့အကြမ်းဖက်ဝါရကင်ဆွဲတဲ့အဖွဲ့တွေကိုဆက်ပြီးတိုက်ခိုက်သွားရေးအရေးကြီးတယ်ဆိုတာကိုလည်းဒီကနေ့သူတို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခြင်းအတွင်းအလေးထားပြောဆိုခဲ့ကြပါတယ်။ American သမ္မတ Barack Obama ကလည်း Jordan ဘုရင် Abdullah ကိုဒီကနေ့ဗုဒ္ဓဟူးနေ့ American သမ္မတအိမ်ဖြူတော်မှာတွေ့ဆုံဖို့ရှိနေပြီး Islamic အစွန်းရောက် IS တို့ကိုခြေမုံရင်းနဲ့ Syria နိုင်ငံတွင်တိုက်ပွဲတွေအကြောင်းလိုအပ်နေတဲ့လူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအခြေအနေတွေကိုတိကာထားဆွေးနွေးကြမှာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်အစွန်းရောက် IS တွေကိုပြစ်မှတ်ထားချေမှုန့်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေမှာဂျော်ဒန်နိုင်ငံလည်းပါဝင်တိုက်ခိုက်နေတာဖြစ်ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဘူလူဟူညနေပဲသတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ကပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျွန်းဂျွန်းမှာတရုတ်နိုင်ငံကတိုက်လေရင်တွေချထားလိုက်ပါတယ်။မြေပြင်ကဝေဟင်ပစ်ဒုံးကျည်တွေကိုဒီလအစောပိုင်းကပြန်ချခဲ့ပြီးအစစ်မြင့်ရေဒါစနစ်တရက်ကိုတိစောက်နေပုံရတဲ့ဂျွန်းမှာတိုက်လေယာဉ်တွေကိုချထားတာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရှန်ယန် G11 နဲ့ GH7 လေယာဉ်တွေပါတဲ့တိုက်လေယာဉ်10စင်းလောက်ကိုတောင်တရုတ်ပင်လယ်တွင်ပါရာဆယ်ကျွန်းစုတွေကဝူဒီကျွန်းမှာတွေ့ရတယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတွေကအင်ကာနေမှာသတင်းတောက်တွေကိုပြောပါတယ်။ဒီလုံရက်တွေဟာဒေသတွင်းမှာတင်းမာမှုတိုးလာစေပြီးတံပြန်သက်ရောက်မှုတွေဖြစ်စေတာကြောင့်သိပ်စိုးရိမ်ပါတယ်လို့အရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံဆိုင်ရာအမေရိကန်သံတမန်ကြီးနီနာဟာရှိဂန်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။ဒီတော့ဒီမှာပဲတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ကိုစီးရဲသွင်းပြောင်းတာမျိုးမလုပ်ပါဘူးလို့ကတိပေးထားပေမဲ့လည်းလုပ်နေတာပဲလို့အမေရိကန်ပစိဖိတ်စစ်ဌာနချုပ်တမ်မူကြီးကပြောလိုက်ပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ကိုစီးရဲသွင်းပြောင်းဖို့လုပ်နေတာသိကိုရှင်းပါတယ်။အဲဒီလိုလုပ်နေတာမဟုတ်ပါဘူးလို့စဉ်းစားဖို့ကတော့ကဘာကြီးပြားတယ်လို့ယုံကြည်ဖို့ပဲရှိပါတယ်ဆိုပြီးရေရက်ဗိုလ်ချုပ်ကြီးဟယ်ရီ ဟဲရစ်ကလက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီကိုအင်္ဂါနေ့ကပြောတာပါ။
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဆွေးနွေးမှုတွေမှာတည်တာထင်ရှားတဲ့တိုးတက်မှုတွေရရှိခဲ့ပြီးလောလောလတ်လတ်နျူကလ িয়ার နဲ့ဒုံးပျံဆန့်သက်ခဲ့တဲ့မြောက်ကိုရီးယားနိုင်ငံအပေါ်ပိုပြီးပြင်းပြင်းထန်ထန်အရေးယူမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအပေါ်မှာမကြခင်ကာလအတွင်းသဘောတူညီချက်ရမယ်လို့မျှော်လင့်တဲ့အကြောင်းနှစ်နိုင်ငံထိပ်တန်းသံတမန်တွေကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့မနေ့အင်္ဂါနေ့နိုင်ငံခြားရေးဝန်ကြီးဌာနမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA သတင်းတောက်ရဲ့မေးမြန်းမှုကိုဖြေကြားတာမှာတော့တိတာတဲ့တိုးတက်မှုတွေရရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းသိက္ကိုအပြုသဘောဆောင်ခဲ့ပါတယ်။အခုဆုံးဖြတ်ချက်ကိုသာအတည်ပြုနိုင်မယ်ဆိုရင်တော့အရင်ကအတည်ပြုခဲ့တာတွေထက်ပိုပြီးထိအောင်မယ်ဆိုတာကတော့တန်တရားရှိစရာမလိုပါဘူးလို့ပြောဆိုခဲ့ပါတယ်။ဒီမူကျန်းကတင့်တယ်လျှောက်ပတ်စွာပြန်သုံးသက်တဲ့အစ်မရှိနေတယ်လို့ဝန်ကြီးကယ်ရီကထပ်လောင်းပြောပေမဲ့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတင်မှာပါဝင်တဲ့အချက်တွေကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။ဆုံးဖြတ်ချက်မူကျန်းအပေါ်မှာသဘောတူညီချက်ရဖို့နဲ့မကြခင်မှာအတည်ပြုနိုင်မှုဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုပြီးနှစ်နိုင်ငံစလုံးနဲ့တူညီတဲ့ရည်မှန်းချက်ဖြစ်တဲ့မြောက်ကိုရီးယားကိုတွေ့ဆုံဆွေးနွေးရေးမှာပြန်လည်ပါဝင်လာစေရေးအပေါ်မှာလည်းဆွေးနွေးခဲ့တယ်လို့လည်းထပ်လောင်းပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားဆိုရပေါ်စီးပွားရေးအရပြင်းထန်တဲ့တန်ခတ်ရည်ယူမှုတွေချမှတ်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဥဆောင်ကြိုးပမ်းနေတာတွေပေါ့တောင်ကိုရီးယားနိုင်ငံသားတွေကစန့်ကျင်သူတွေရှိပါတယ်ဒီလိုထိတ်တိုက်တွေ့တဲ့လုပ်ရမျိုးဟာဒေသတွင်းမှာတင်းမာမှုတွေဖြစ်လာစေတယ်လို့အဲ့ဒီဝေဖန်သူတွေကပြောပါတယ်ပြင်းထန်တဲ့နောက်ထပ်ရည်ယူမှုတွေဟာမြောက်ကိုရီးယားမှာဆင်းရဲမွဲတေမှုပိုဆိုးလာတာပဲဖြစ်စေပြီးစစ်ဖြစ်မဲ့အန်ဒရယ်ပိုပြီးတိုးလာတယ်လို့လည်းသတိပေးကြပါတယ် ထိတ်လန့်မှုနဲ့စိုးရိမ်မှုတွေဖြစ်စေတဲ့ပတ်ဝန်းကျင်မျိုးကိုမြောက်ကိုရီးယားကအကြီးဖန်တီးနေတာမဟုတ်ပဲအမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေနဲ့နိုင်ငံရေးကလည်းဖန်တီးနေတယ်လို့ပါဝင်လို့ဆောင်ရည်ဒီမိုကရေစီဆိုင်ရာလူထုသွေးစည်းညီညွတ်ရေးအဖွဲ့ PSPD က Park Jong-un ကပြောပါတယ်PSPD အဖွဲ့ဟာတောင်ကိုရီးယားသမ္မတဖာကွန်နဲ့ရဲ့အာနာယဆန်နူရီပါတီကိုဝေဖန်သူတွေကိုကူစားပြုတဲ့အဖွဲ့ပါမြောက်ကိုရီးယားကဇန်နဝါရီလမှာနျူကလ িয়ার ဆန်တက်မှုလုပ်ပြီးပြီးခဲ့တဲ့လမှာဒုံးမြန်ပြစ်လွတ်ပြီးတဲ့နောက်တနိုင်ငံပူးတွဲလုပ်နေတဲ့ကေဆွန်စမှုစုံကိုပိတ်ပစ်ဖို့သမရပါကွန်နဲ့ကဆုံးဖြတ်တဲ့ပေါ်တောင်ကိုရီးယားနိုင်ငံသားအများစုကထောက်ခံတယ်ဆိုတာမကြသေးခင်ကကြောက်ယူတဲ့လူထုသဘောထားစစ်တမ်းတွေမှာတွေ့ရပါတယ်
နီပေါ်နိုင်ငံမှာလေရင်ငယ်တဆင်းရာသီဥတုဆိုးရတာကြောင့်ဒီကနေ့ဗုဒ္ဓဟူးနေ့မှာပြတ်ကျခဲ့ပြီးလေရင်ပေါ်မှာလိုက်ပါသွားတဲ့ခီးတယ်နဲ့လေရင်ဝင်တန်း23ဦးစလုံးသေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်ရင်းတာရာလေချောင်းလိုင်းကစီမံခန့်ခွဲတဲ့ Twin Otter လေရင်ဟာပိုဟာရာမြို့ကနေပြန်တက်ပြီးမကြခင်မှာပဲမြေပြင်ထိမ့်ချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်ခဲ့တာဖြစ်ပါတယ်။ပြတ်ကျခဲ့တဲ့လေရင်ဟာခတ်တမန်တုမြို့တော်ရဲ့အနောက်ဘက်ကီလိုမီတာ200အကွာကကဘာလက်ခီးသွားတဲ့အသွာအလာများရာပိုခါရာမြို့ကနေတောင်တက်သမားတွေကြားကြောကြတဲ့ဂျွန်ဆင်မြို့ကိုပြန်တန်းခဲ့တာဖြစ်ပါတယ
်ထိတ်တန့်ရောက်သတင်းတွေကိုကိုကြွကြော်သိနေမှသည်ကင်ထိုက်တို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။ဒီတိုင်းရင်းသားလက်နက်ကင်တွေနဲ့လက်နက်ကင်မှုလမ်းစဉ်ဆွန့်လွှတ်ရေးအကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်တုတ်ပြန်ချက်ကိုအရင်ဦးဆုံးတင်ပြပေးပါမယ်။တိုင်းရင်းသားလက်နက်ကင်ဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလက်ခံတဲ့ဆိုရင်လက်နက်တွေစွန့်ပြီးတရားဥပဒေနဲ့အညီတောင်းဆိုမှုတွေပြုလုပ်ကြဖို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်တွေကိုတပ်မတော်ပိုင်းမြဝတီသတင်းစာမှာဖော်ပြထားပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်စွန့်ရေးပြောဆိုမှုပေါ်တိုင်းရင်းသားဖွဲ့တွေပဲလို့အမြင်တော်ရရှိပြီးဘလို့တုတ်ပြန်မှုတွေရှိပါတယ်လဲဆိုတာကို VOA ထိုင်းခြေစိုက်သတင်းတော့နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်ချရေးပြောဆိုမှုတွေဟာ NCA ပြည်ရစာချုပ်ပါအချက်တွေနဲ့ကန့်ညီမှုမရှိဘူးလို့ NCA ပြည်ရစာချုပ်လက်မှတ်ရေးသူခဲ့တဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ်။
ကျွန်တော်တင်းရင်သားပြောလာရင်းတဲ့အဖွဲ့ကြီးတွေမှာတော့ဒီကျန်ရရှိရတဲ့ NGO နဲ့ကအချင်းချင်းတစ်ဆင့်ပေါ်ထောင်သွားနေတော့အချင်းချင်းကိုတခြားသွားနေမှာပဲဖြစ်ပါတယ်။ဒီလိုမဟုတ်ဘူးနော်အချင်းသမားလက်မချင်းကြီးကိုပဲနှမနေဆိုရင် NGO မှာပါလာတော့ support ကိုဆက်ပြီးရတော့တာ။အဲဒီလိုကျွန်တော်တို့အဲ့လိုပဲနေမှာပဲ။
ဖေဖော်ဝါရီ22ရက်နေ့ကကလောတတ်နယ်စစ်ဦးစီးတပ်ကရုမှာတင်နန်းသားတွေအရာရှိတွေနဲ့တွေ့ဆုံပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောဆိုချက်ကိုတမတော်ပိုင်းမြောက်ဝတီသတင်းစာကနေဖေဖော်ဝါရီလ23ရက်နေ့မှာဖော်ပြခဲ့ပါတယ်။ဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြင်သစ်ပြင်ထိုက်တဲ့ချက်တွေကိုတင့်တော်တဲ့အချိန်မှာပြုပြင်ရမှာဖြစ်ကြောင်းလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။တိုင်းနာဖွဲ့တွေလက်နက်စုယုံနဲ့မြန်မာနိုင်ငံသွင်းမှာဖြစ်ပွားနေတဲ့ပြည်ထင်းစစ်ကိုမရတတ်နိုင်ဘူးလို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့တောင်းမလောင်တပ်ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတပ်ပန်းလှကပြောပါတယ်
ကျေမာကတကယ်အလုံးကိုလွန်ချုံနေတယ်ခေါ်တဲ့ပြည်တော်ကုသမှုတော်ကိုပြထောင်ရမယ်တကယ်ချက်ပဲကိုလည်းဒါမင်းကြီးချုံအောင်လို့နဲ့စီဗီလီယန်ကိုတော့အမှားသရှိရမှာဖြစ်ပါတယ်အဲ့လိုမျိုးလည်းမှာသာလင်းကျင်တာကျွန်တော်နိုင်ငံကြီးတင်းစစ်ရတဲ့ဆိုတာဖြစ်ပြီးတော့ကျွန်တော်မန်ချက်စတာပြည်တော်ကိုဆက်နိုင်နိုင်မှာဖြစ်ပါတယ
်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်စိုင်းညွတ်လွင်နေနဲ့ကတော့တိုင်းရင်းသားတွေအနေနဲ့လက်နက်ကင်ဆောင်ရတဲ့အခြေခံပြဿနာကြောင်းရင်းကိုဖြေရှင်းဖို့လိုတယ်လို့ပြောပါတယ်
ကတ္တနာကဘာကြောင့်စနစ်တရားကလေးဆိုတော့ဟိုစဉ်းစားလို့နေအဲဒီလက်နက်ကြရတဲ့အကြောင်းရင်းကိုကြည့်စားမှပဲဟာပြီးသွားမယ်လို့ဆိုချက်တော့လက်နက်ဆွဲလိုက်ယူနေလေဒီခုနအကြောင်းရင်းတွေမရှင်းနိုင်ဘူးဆိုရင်ပြန်ဖြေမှာဒီလူတွေမကြိုက်တော့ဘူးနောက်လူတွေကြိုက်ရမှာပဲ
မြန်မာစိုးရငင်းချမ်းရေးဖွဲ့နဲ့တိုင်းဒါလက်နက်ကင်ဖွဲ့တို့ကြားညှိနှိုင်းဆောင်ရွက်ပေးနေတဲ့မြန်မာငင်းချမ်းရေးစင်တာကအကြီးအကဲရှိဦးလှမောင်ရွှေနေတဲ့ကတော့နှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းမျိုးညှိနှိုင်းဖို့လိုတယ်လို့သူ့အမြင်ကိုခုလိုပြောပါတယ်
သမောလည်းညီငယ်ကြီးကိုတကယ်လိုလားလို့ဒါသူတို့ကိုယ်တိုင်ကပေါ်ဝင်ခဲ့လို့လည်းဒီအချီလိုဟာပြောတော့လည်းဒီထုတ်နိုင်တာပဲသမောဘက်ကဆိုတော့ဘက်ကလမ်းထွက်လာတာပဲဒါပေမဲ့တိုင်းသားတွေဘက်ကလည်းဒီခွန်သားတဲ့နိုင်ငံပေါ်မှာဒီညီငယ်ကြီးတော့မဖက်လက်ခံနိုင်တာမျိုးသူတို့လည်းအပြည့်တိုင်းပေါ်တော့လုံးဝလွတ်ချင်နေကြ
လက်ရှိမှာဝန်ကြီးဦးအောင်မင်းကောင်းဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေကနေ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရေးအတွက်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့အချိန်ဒီမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ကနေလက်နက်စွန့်ဖို့ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဖေဖော်ဝါရီ22ရက်နေ့ညနေပိုင်းမှာဝန်ကြီးဦးအောင်မင်းကောင်းဆောင်နဲ့ UPWC ကမြန်မာစိုးရငင်းချမ်းရေးဖွဲ့နဲ့ UNFC ကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဖွဲ့တွေနဲ့တွေ့ဆုံခဲ့ရမှာထူးခြားတဲ့ဆုံးဖြတ်ချက်တွေမချနိုင်သေးပေမဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်အနေအထားနဲ့ NC လက်မှတ်ရေးသူဖို့အတွက်အစိုးရအနေနဲ့လမ်းကြောင်းဖွင့်ထားကြောင်း UPWC ဘက်ကပြောဆိုခဲ့ပါတယ်။ လက်ရှိမြန်မာအစိုးရနဲ့ပြည်ခတ်တိုက်ခိုက်မှုရစရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့တိုင်းဒါလက်နက်ကန်ဖွဲ့၈ဖွဲ့ကလွှဲပြီးကြမ်းရှိနေသေးတဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။တိုင်းဒါလက်နက်ကန်ဖွဲ့တပ်ပေါင်းစု UNSC အနေနဲ့ကတော့ UPWC နဲ့ထပ်မံတွေ့ဆုံဆွေးနွေးနိုင်ဖို့ NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့ဖွဲ့တွေနဲ့အခုရက်ပိုင်းတွေမှာထပ်မံဆွေးနွေးညှိနှိုင်းနေဆဲလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။အခုတော့ကချင်ပြည်နယ်ကဘိတ်ခင်းဖြစ်စီရေလှုပ်ရှားမှုနောက်ဆက်တွဲအကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကံပိုက်တီဒေသဘက်ကဘိတ်ခင်းတွေရှင်းလင်းရင်းအတွက်လူထုခြေပြုမှုရေးစေဝါတိုက်ဖွဲ့ရေးအဖွဲ့ဝင်300ပါဝင်တဲ့အဖွဲ့နှစ်ဖွဲ့ဟာလုံခြုံရေးတပ်ဖွဲ့ဝင်နဲ့အတူဒီမနက်မှာထွက်ခွာသွားပြီးဖြစ်ပါတယ်။တချိန်တည်းမှာပဲပြည်သူ့လွှတ်တော်မှာဝိုင်းမော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ကကချင်ပြည်နယ်မှုရေးစေဝါများတိုက်ဖြတ်ရေးမှာလူထုတွေပါဝင်ပူပေါင်းတာကိုထောက်ခံဖို့နဲ့ထိရောက်တဲ့အကူအညီတွေပေးဖို့အစိုးတင်သွင်းရမှာအစိုးကိုလက်ခံလိုက်ပြီးနောက်ရက်မှာဆွေးနွေးကြဖို့ရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပဲကြဆန်းကောကချင်လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့တွေဟာစတုံးနဲ့ချီပွေလန်းကွဲမှာတပတ်ကျော်ကြာပိတ်ဆို့ခံရပြီးတဲ့နောက်အင်္ဂါနေ့ကတော့ကံပိုက်တီဒေသဘက်ကိုအဖွဲ6ဖွဲ့ခွဲပြီးတွားရောက်ဖို့အတွက်အာဏာပိုင်တွေကခွင့်ပြုခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့မနေ့ကစကန်းချရက်နာခဲ့တဲ့ဘုံတောင်ကနေဘင်းကင်းတွေရှိရာကိုအဖွဲနှစ်ဖွဲထွက်ခွာသွားပြီလို့လူထုအခြေပြုမူရတိုက်ဖြစ်ရေးအဖွဲအတွင်းရင်မှုဥခွန်ကျော်လီကပြောပါတယ
်။အဲမနေ့ကတော့ဟိုဖိတ်ထားတဲ့ညနေကျွန်တော်ဒီအဲတနားရီလောက်သွားပြီးတော့ဒီမှာစကန်းပြန်ချပါတယ်။ဒီမနေ့တော့အဖွဲဖွဲ့အဲဘုံတောင်နဲ့ဖွဲ့နှစ်ဖွဲ့ကျွန်တော်ထွက်ပါပြီ။အဲဒီမကားဖက်ပေါ့နော်။ဘင်းကင်းခုဖို့ပေါ့နော်။ကျွန်တော်ဒီမနေ့9နာရီလက်စဲနိုင်ကြပေါ့အဲ့မှာ UNR ကတစ်ခွက်ကို300ကျော်ပေါ့အလုံး600ကျော
်လန်ခီးမှာဘင်းကင်းရှင်တွေကဟန်တာဖို့စောင့်ဆိုင်းနေတယ်လို့တင်ပြရရှိတယ်လို့အာနာပိုင်တွေဘက်ကလည်းလုံခြုံရေးအတွက်လိုက်ပါဆောင်ရွက်ပေးနေတယ်လို့သူကဆက်ပြောပါတယ
်အဲတချို့နေရာမှာကျတော့အ ਨੇ ချင်းပေါ့လူစုပြီးတော့စောင့်နေတာတော့ရှိတယ်လို့ကြားတယ်ကလုံခြုံရေးလုံခြုံရေးပါတော့သူတို့တာဝန်ယူတယ်ပြောတာပဲအခုတော့လုံငန်းမစသေးတော့ဘယ်လိုအခြေအနေလာမလဲတော့မသိသေးဘူး။အဲရေးပါပါတယ်ရေးပါတယ်။ဌာနဆိုင်ရာလည်းပါမယ်ပြောတယ်။ဒါပေမဲ့ဒီစိတ်မကတ်ထားတော့ကျွန်တော်ကောင်းမသိရအောင်
။ကချင်လူထုအခြေပြုမွေးရတိုက်ဖြည့်ရေးအဖွဲ့ကကံပိုက်တီဒေတာမှာဘင်းကင်းအေက9000လောက်ရှိမယ်လို့သတင်းရရှိထားတာကြောင့်စေတနာဝန်ထမ်း3000ကျော်နဲ့တွားရောက်ဖြည့်ဆည်းဖို့ပြင်ဆင်ထားတာဖြစ်ပါတယ်။ဒီလ25ရက်နဲ့26ရက်နေ့တွေမှာတော့နောက်ထပ်အဖွဲ့၄ဖွဲ့ထပ်မံဆေးလွတ်မယ်လို့လည်းပြောပါတယ်။ကချင်လူထုတွေကအခုလိုဘင်းကင်းဖြက်စီးရေးအတွက်ပြင်ဆင်နေချိန်မှာဒီကနေ့ပြည်သူ့လွတ်တော်မှာလဲကချင်ပြည်နယ်မူရစ်တိုက်ဖြက်ရေးအတွက်အစိုးတရက်တင်သွင်းခဲ့ပါတယ်။အဲ့ဒီအစိုးကတော့မူရစ်စေဝါတိုက်ဖြက်ရေးမှာလူထုပါဝင်မှုနဲ့ပတ်သက်တယ်လို့အစိုးတင်သွင်းတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလကန်စဲဂျုံးကပြောပါတယ်
။မူရစ်စေဝါတိုက်ဖြက်နေနေမှာပြည်သူ့လူထုပါဝင်မှုဒီလိုသူပါဝင်တဲ့ထောက်ခံရတဲ့ထိရောက်တဲ့ကုလသမဂ္ဂမျိုးများကိုအမြဲဆုံးဆောင်ရွက်ပေးပါရန်မွေးရေးစေဝါတိုက်ချက်ရေးကိုအံသာနောက်ဆက်သူများ၏အန္တရာယ်မှကာကွယ်ပေးနိုင်ရန်ပြည်ထောင်စုအစိုးရသို့အဆိုတင်ပေးတဲ့အမှာဒီကြောင့်မင်းဆန္ဒနဲ့အဲဒီ TSDP ပါတီကတယောက်ကထောက်ခံပေးပါတယ်။ဒါလို့ဒီလွတ်တော်ရဲ့လုံခြုံရေးဟန်တန်းအလုံးစက်ကလုံးနေပေးကြတာပေါ့လေနေပေးကြတော့အများဆုံးထောက်ခံတာဖြစ်တဲ့အတွက်ဒီအဆိုအောင်ပြီးတော့အဲဒါကြောင့်လက်ခံမှာဆက်လက်ဆွေးနွေးမယ်ပေါ့
မူရစေဝါတိုက်ဖြက်ရေးမှာလူထုပါဝင်ရေးဟာကချင်ပြည်နယ်အတွက်သာမကမြန်မာနိုင်ငံတနိုင်ငံလုံးအတွက်ပါအရေးပါတယ်လို့လည်းသူကဆက်ပြောပါတယ်။ကချင်လူထုအခြေပြုမူရတိုက်ဖြက်ရေးအဖွဲ့ဟာဒီနှစ်ဘိန်းဆိုင်ရာသီမှာကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးဟူကောင်းတောင်ကြားဒေသကဘိန်းဆိုင်ခင်ဧက8000လောက်ကိုဖျက်ဆီးခဲ့ပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာမူရစေဝါကင်းစင်ရေးအတွက်1999ခုနှစ်ကစပြီး15နှစ်စီမံကိန်းချမှတ်အကောင်ထည်ဖော်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့စိတ်ကြွစေထိုးလို့မှုပမာဏဆက်လက်မြင့်တက်နေတဲ့အတွက်2019ခုနှစ်အထိစီမံကိန်းကာလကိုနောက်ထပ်5နှစ်တက်တန်းတိုးမြင့်ထားရပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်အခုတခါမြန်မာနိုင်ငံလူအခွင့်အရေးနဲ့ရိုဟင်ဂျာမွတ်စလင်တွေအကြောင်းဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အခါအရေးကြီးတဲ့မင်းငွန်းတွေထဲကတစ်ခုကတော့နိုင်ငံတွင်းကလူအခွင့်အရေးအခြေအနေတွေအထူးသဖြင့်ဖိနှိပ်ခံရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လူအခွင့်အရေးတွေရပ်ပိုင်ခွင့်တိုးတက်လာအောင်လုပ်နိုင်ပါမလားဆိုတာပါပဲ အချင်းစခန်းလိုဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့အတွက်ပညာသင်ခွင့်မရှိကြီးပြင်းလာတဲ့ရိုဟင်ဂျာကလေးငယ်မျိုးဆက်တစ်ဆက်အတွက်အနာဂတ်ဟာမျှော်လင့်ချက်နည်းနေတယ်လို့ VOA သတင်းတောက်ကက်ထရီနာကော့ဖ်မန်စစ်တွေမျိုးကနေသတင်းပေးပို့ထားပါတယ်။ကိုရဲခေါင်ကဆက်ပြီးပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာရိုဟင်ဂျာကလေးငယ်တွေရဲ့အနာဂတ်ဟာမှေးမှိန်နေပါတယ်။သူတို့ဟာအမြင့်ဆုံးအထက်တန်းပညာရေးလောက်ပဲသင်ကြားခွင့်ရကြမှာဖြစ်ပါတယ်။လက်ရှိစနစ်ရဲ့အောက်မှာတော့ရိုဟင်ဂျာကလေးတယောက်ဟာလေးတန်းပညာရေးပြီးဆုံးအောင်သင်ပူးရင်ကံကောင်းတယ်လို့ပြောရမှာပါ။ကလေးအလုံးရဲ့အများစုဖြစ်တဲ့60ရာခိုင်နှုန်းလောက်ဟာသူ့ရဲ့မိသားစုတွေဆင်းရဲလွန်းလို့တခါမှကြောက်မတက်ဘူးကြပါဘူး။ရိုဟင်ဂျာအလုံးရဲ့ခံမှန်းခြေ80ရာခိုင်နှုန်းလောက်ဟာစာမတက်ကြပါဘူး။ကျောင်းဆရာတဦးဖြစ်တဲ့ဦးကျော်လှကဘင်္ဂါလီဘာသာစကားနဲ့အခုလိုပြောပြပါတယ်။
အားလုံးမရှိဘူးချေကံမမဖုန်းကလာစတဲ့ဖုန်းလာခရီးနာပါတ
ော့စာတင်ကြောင်းတွေလုံလောက်မရှိပါဘူးဒါအပြင်ကလေးတချို့ရဲ့မိဘတွေကသူတို့လိုအပ်တဲ့ကျောင်းသုံးပစ္စည်းဈေးစကားအတွက်တော့မှမတက်နိုင်ကြပါဘူ
းရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာစခန်း12ခုမှာအစိုးရကဖွင့်ပေးထားတဲ့စာတင်ကြောင်း5ကျောင်းပဲရှိပြီးပညာရေးအတွက်အကူအညီနည်းနည်းပဲရပါတယ် Save the Children နဲ့ UNICEF လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကယာယီပညာသင်နိုင်တဲ့နေရာတွေဆောက်လုပ်ပေးထားပါတယ်ဒါပေမဲ့အဲ့ဒီလိုယာယီစာသင်ကျောင်းတွေမှာတော့ကျောင်းဆရာနဲ့ရန်ပုံငွေအလုံးလောက်မရှိကြပါဘူး။ရိုဟင်ဂျာတွေအတွက်အစိုးရကဖွင့်ပေးထားတဲ့ကျောင်းကကျောင်းဆရာတဦးဖြစ်တဲ့ဦးထွန်းကျော်ကဘင်္ဂါလီဘာသာစကားနဲ့ပြောပြခဲ့ပါတယ်
။အာဂီကအာဒီလ်ဘောဆဒီလာရေယောဂလုံးရူမနောဒီ
။မနေ့ကတော့အစိုးရရဲ့ပညာရေးဌာနစီကနေစာရေးပစ္စည်းကိရိယာတချို့ရရှိခဲ့ပါတယ်။ဒါပေမဲ့ဒီနေ့မှာတော့အစိုးရရဲ့အထောက်ပံ့အကူအညီမရတော့ပါဘူး။အခုကျွန်တော်ဆိုရင်မတ်တပ်ရပ်ပြီးစာသင်နေရတာပါ။အစိုးရကထံကုန်လေးတလုံးတောင်မပေးလို့ပ
ါရိုဟင်ဂျာစခန်းတွေအတွက်အထက်တန်းကျောင်းတစ်ကျောင်းပဲရှိပြီးစာတင်ကြားရေးပိုင်းမှာအားနည်းတဲ့အတွက်2015ခုနှစ်ကကျောင်းသား2ဦးပဲအထက်တန်းအဆင့်ကိုအောင်မြင်ခဲ့ကြပါတယ်ဒါပေမဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့ပညာရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါ်လှအေးရင်ကတော့ဘင်္ဂါလီလို့ရည်ညွှန်းပြောဆိုခဲ့တဲ့ရိုဟင်ဂျာတွေအတွက်အစိုးရရဲ့ပညာရေးအစီအစဉ်တွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုခဲ့ပါတယ်မြန်မာအစိုးရကရိုဟင်ဂျာတွေကိုဘင်္ဂါလီလို့သုံးနှုန်းခေါ်ဝေါ်ပေမဲ့ရိုဟင်ဂျာဒေသခံတွေကတော့ဒီအသုံးနှုန်းကိုလက်မခံကြဘဲကန့်ကွက်နေကြတာပါ။ဘ
င်္ဂါလီတွေဆိုတော့သူတို့ကသင်ခွင့်မရဘူးဆိုတာတော့မဟုတ်ပါဘူး။သင်ခွင့်ရပါတယ်။အခုထိတည်းရနေပါတယ်။အချိန်ကပညာကလေထိုက်တန်သင့်တော်တယ်လို့ပေါ့နော်။သူတို့ကိုဖွတ်ထုတ်တာတွေဆိုရင်သူတို့ရဲ့ပညာရေးနဲ့ပတ်သက်လို့သင့်တော်တယ်လို့ညွှန်ချုပ်ကြည့်ကိုယ်တိုင်တော်ဆင်းလာပြီးတော့လူပိတ်ထားတဲ့အစီအမံရှိပါတယ်။အခုကြောင်းနေလေပြေတော့မယ်လို့တရေရတာ။ဒီဒုက္ခတစ်ခဲနေတယ်။ဘင်္ဂါလီရောခိုင်ရောပေါ့နော်။
ဒါကတော့ရခိုင်ပြည်နယ်လွတ်တော်ပညာရေးကဏ္ဍလက်ထောက်ညွှန်ကြားရေးမှူးဒေါ်လှအေးရင်ကပြောသွားတာပါဒီစခန်းနေအတွက်မကြခင်အကူအညီတွေရောက်လာမယ်ဆိုရင်တော့မှတက္ကသိုလ်အဆင့်ပညာရေးသင်ကြားနိုင်မှုမဖြစ်နိုင်သေးပါဘူးဒေတာရွန်းမှာတခုတည်းသောတက္ကသိုလ်ဖြစ်တဲ့စစ်တွေတက္ကသိုလ်ကိုဒုက္ခသည်စခန်းတွေတွေကနေလှမ်းမြင်နေရလောက်အောင်နီးကပ်နေပေမဲ့ရိုဟင်ဂျာတွေဟာရခိုင်ပြည်နယ်တွေကတက္ကသိုလ်တွေကိုတက်ရောက်ခွင့်မရှိကြပါဘူးရိုဟင်ဂျာတွေကိုစစ်တွေတက္ကသိုလ်တက်ရောက်ခွင့်ပိတ်ပင်ထားတာဟာ2012ခုနှစ်ကမွတ်စလင်စစ်ညီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးမှတည်ငြိမ်မှုကိုထိန်းသိမ်းထားဖို့လုပ်ထားတာလို့မြန်မာဆိုရကဆိုပါတယ်လောလောဆယ်မှာတော့သူတို့တွေဟာတန်ဆူးကျိုးကာယံထားတဲ့နိုင်ရန်တစ်ဖက်ကနေပြီးတော့အစစ်မြင့်ပညာသင်ယူနိုင်ဖို့အတွက်အလားအလာကိုအဝေးကနေလှမ်းမျှော်ကြည့်နေရတဲ့အခြေအနေသာရှိနေတာဖြစ်ပါတယ်ခင်ဗျာ
ကိုရဲကောင်ပြောပြခဲ့တာပါရှင်အခုတော့ရန်ကုန်မြို့မှာလှုပ်ခတ်သွားတဲ့မြင်းကလင်းအကြောင်းကိုတင်ပြပေးပါမယ်ဒီနေ့ဖေဖော်ဝါရီလ24ရက်နေ့မနေ့အစောပိုင်းမှာဒေဒီယက်မြို့အနီးကိုဗဟိုပြုပြီးအင်အားအနည်းငယ်ရှိတဲ့မြင်းကလင်းတစ်ခုလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွန်ကြားရေးမှူးဦးစီးဌာနကအတည်ပြုပြောဆိုပါရယ်ပြီးခဲ့တဲ့နှစ်လအတွင်းမြင်းကလင်းငယ်လှုပ်ခတ်မှုတွေရှိခဲ့တာကြောင့်နောက်ဆက်တွဲအနေနဲ့အင်အားကြီးငလင်းလှုပ်ခတ်နိုင်တယ်လို့မြန်မာငလင်းကော်မတီကသတိပေးပြောဆိုလိုက်ပါရယ်ပြည်စုံကတော့ VOA သတင်းတောက်မှတင်ကီလင်းကပြောပြပေးပါမယ်ရှင်
ဖေဖော်ဝါရီလ24ရက်နေ့မနက်ပိုင်းမှာဒေဒီရဲ့ပြည့်ရွေကျော်ကနေအင်အားအနည်းငယ်ရှိတဲ့မြင်းငရင်တစ်ခုလှုပ်ခတ်သွားခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနငရင်ဌာနခွဲဒုတိယညွှန်ကြားရေးမှူးဦးလှစောကအခုလိုအတည်ပြုပြောဆိုပါတယ
်2016ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ပေါ့နော်မြန်မာစံနှုန်းချိန်က9:42မိနစ်နဲ့20စက္ကန့်အချိန်မှာကမ္ဘာကြီးမြင်းငရင်စခန်းမှာအနောက်တောင်ဘက်48မိုင်ကွာဝေးသောမြန်မာနိုင်ငံပြည်တွင်းပေါ်ဒီဒီရဲ့မြို့ရဲ့တောင်အရှေ့တောင်ဘက်15မိုင်ခန့်အကွာကိုပြုတ်ပြီးတော့အင်အားရစ်စတာစကေးယာ4.4ရှိတဲ့အင်အားနည်းငယ်ရှိတဲ့မြင်းငင်တစ်ခုလှုပ်သွားလှုပ်ရှားသွားပါတယ
်။ရန်ကုန်မြို့ရင်းကမြို့နယ်တော်တော်များများမှာဒီငရင်လှုပ်ရှားမှုကိုတိတိတသားခန်းစားခဲ့ကြရသလိုဖြာပုံဘိုကလေးနဲ့ဒလမြို့တွေမှာလည်းလှုပ်ရှားမှုတွေဖြစ်ပွားခဲ့တာပါ။ဒီဒီရဲ့မြို့အရှိတောင်ဘက်မှာရှိတဲ့ဒီဒီရဲ့ပြည့်ရွေငယ်လေးတွေကနေလှူရှားခဲ့တာဖြစ်တယ်လို့ဦးလှစောကဆက်ပြောပါဗျ။အ
အဲ့နားလေးမှာကျွန်တော်တို့ကပေါ့ပြည့်ပြည့်အသေးလေးတွေရှိရတယ်ကျွန်တော်တို့ဒီဒီဒီရဲ့ဒီပဲအဲ့တောင်ပဲအရှိတောင်ပဲအနောက်တောင်အဲ့အရှိတောင်ပဲမှာအဲ့နားပြည့်ပြည့်ချောင်းလေးတွေရှိပါလေပြည့်ပြည့်ချောင်းလေးတွေကနေပြီးတော့လှုပ်တာပါဒါအင်အားကလည်းဒါနဲပါလေအင်အားဒေသတမလေးဆိုတော့အင်အားအနေငယ်ပဲရှိပါလေဒါမျိုးက
လူငယ်တဲ့နှစ်လအတွင်းငရင်ငယ်တွေ၃၄ချိန်လှုပ်ခတ်ခဲ့တာကြောင့်နောက်ဆက်တွဲငရင်ကြီးလှုပ်နိုင်ခြင်းရှိတယ်လို့မြမမြင်ငရင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်းကအခုလိုသတိပေးပြောဆိုပါတယ်
လုံးခဲ့တဲ့တလားနှစ်လားကလည်းပဲအဲ့ဒီနေရာကပဲကျော်ရမဂနီကျူ4တို့4.8 something ပေါ့ငလျင်လေးတွေတုံးလေးချင်တဲ့စက်တိုက်လှုပ်ထားတာတော့ရှိတယ်ဆိုတော့အဲ့ဒီ segment ကပဲတန်းပြီးတော့လှုပ်နေတဲ့ခါကျတော့နည်းနည်းတော့ကျွန်တော်သတိထားဖို့တော့လိုအပ်လာတာပေါ့နောက်ကမှငလျင်ကြီးကြီးမားမားလှုပ်ဖို့ဉာဏ်ဒီလောက်လုပ်လာတာလားပေါ့ကျွန်တော်ကတော့နည်းနည်းသတိထားသေးချင်တာပေါ့ဟုတ်ကဲ့
မြမမြင်ငရင်ကော်မတီရဲ့မှတ်တမ်းတွေအရနှစ်တရာမှာတစ်ခါအင်အားပြင်းငရင်လှုပ်တက်တာကြောင့်ဒီနှစ်ပိုင်းတွေမှာအင်အားပြင်းငရင်လှုပ်နိုင်ခြင်းရှိတယ်လို့ဒေါက်တာမျိုးသက်ကအခုလိုသုံးသပ်ပါတယ
်ဒီဘဂူးန် segment ကနောက်ဆုံးလုခဲ့တာဒီ1930ကျွန်တော် geology information တွေရောပေါ့ seismic parameter တွေရောအလုံးသုံးပြီးတော့ကျွန်တော် prediction လုပ်တဲ့ခါကျတော့ magnitude 7နဲ့အထက်အဲ့ဒီအပိုင်းကနေပြီးတော့ပြန်လှုပ်ဖို့ဆိုလို့ရှိရင်ခုနပြောခဲ့တဲ့80နဲ့ကျွန်တော်တို့ပါဆိုလို့ဆိုရင်တရားပတ်ဝန်းကျင်ကြာတတ်တယ်ပေါ့ဒါကြောင့်မလို့ကျွန်တော်တို့ကထောင်ကုတ်30ဖြစ်နေပြီခု2016ဆိုတော့80တော့ကျော်လာတာပေါ့လုံမယ်ဆိုရင်ကျွန်တော်လုံနိုင်ဖို့ chance များလာတယ်ပေါ့
ဒီနေ့မနက်လှုပ်ခတ်သွားတဲ့မြန်မာပြည်တွင်းငရင်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ငရင်ဌာနအပါအဝင်နိုင်ငံတကာငရင်ဌာနတွေရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာမျိုးမရှိတာကြောင့်အမှန်တကယ်ပဲငရင်လှုပ်ခဲ့သလားဆိုတာကိုမေးခွန်းထုတ်သူတွေလည်းရှိနေပါတယ်ရှင်
မတ်သိငီလင်းသတင်းပေးပို့ခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်
အင်ဂါနီကနီဗာရာပြည်နယ်မှာလုပ်တဲ့ Republican Party ကိုစားပြုသမ္မတလောင်းအတွက် Caucus ပနားမှာရွေးချယ်ပွဲမှာဘီလီယံနာသတင်းကြီးဒေါ်နယ်ထရမ့်ကအပြတ်အသတ်နိုင်ရသွားပါတယ်။နောက်ဆုံးမဲရလက်တွေအရထရမ့်ကမဲအရေအတွက်46ရာခိုင်နှုန်းရတာကြောင့်မဲအရေအတွက်24ရာခိုင်နှုန်းနဲ့ဒုတိယနေရာရတဲ့ဖလော်ရီဒါပြည်နယ်အထက်လွှတ်တော်မှမာကိုရူဘီယိုထက်အပြတ်အသတ်သားပါတယ်။တက်ဆက်ပြည်နယ်အထက်လွှတ်တော်မှတက်ခရုစ်က27ရာခိုင်နှုန်းနဲ့တတိယနေရာရပါတယ်။ကျူဘားနိုင်ငံဂွန်နာနာမိုပင်လယ်အော်ကအမေရိကန်အကြီးအကဲကိုပိတ်ပစ်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကတွန်းအားပေးဆောင်ရွက်နေတဲ့ပေါ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေကြတဲ့နိုင်ငံခြားရေးဝန်ကြီးရောင်းဟီလာရီကလင်တန်နဲ့အထက်လွှတ်တော်မှ Bernie Sanders တို့ကထောက်ခံတဲ့ကြောင်းအင်္ဂါနေ့ကပြောကြပါတယ်။အမေရိကန်ပြည်ထောင်စုတောင်ကာရိုလိုင်းနားပြည်နယ်မှာ CNN သတင်းဌာနကကြီးမှုပြီးလုပ်တဲ့ Town Hall ဆွေးနွေးပွဲတွင်နိုင်ငံခြားရေးဝန်ကြီးရောင်းကလင်တန်ကဒီထိန်းသိမ်းရေးစခန်းကိုအမေရိကန်တို့ဆက်ပြီးသုံးစရာအကြောင်းမရှိတော့ဘူးလို့ပြောပြီးအဲ့ဒီစခန်းဟာအကြမ်းဖက်သမားတွေအတွက်လူသစ်စုဆောင်တဲ့ကြော်ညာဖြစ်နေတယ်လို့ပြောခဲ့ပါတယ်။အထက်လွှတ်တော်မှ Bernie Sanders ကတော့ဂွန်နာနာမိုထိန်းသိမ်းရေးစခန်းမှာလူတွေကိုချုပ်ထားတာဟာကဘာတလွားဂရဲရဲကန့်မှုတွေဖြစ်စေပြီးအမေရိကန်တို့ဟာအပြောနဲ့အလုပ်နဲ့မညီတဲ့နိုင်ငံလို့မြင်နိုင်စေတယ်လို့ပြောပါတယ်။2015ခုနှစ်တွင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာကန္တာအသီးသီးမှတိုးတက်မှုမရှိခဲ့တာကိုနိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ AI ကဖေဖော်ဝါရီလ24ရက်ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီအစဉ်အသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေတဲ့လူရက်တွေကိုစီးပွားရေးလုပ်ငန်းတွေကကျူးလွန်တာမျိုးမဖြစ်အောင်အကောက်အွယ်ပေးဖို့လုံလောက်တဲ့တရားဥပဒေမရှိဘူးလို့ AI ကထောက်ပြတယ်လို့လူတွေကိုနေအိမ်တွေကနေအတင်းအဓမ္မဖယ်ရှားတာမျိုးကိုတားဆီးကန့်သတ်တဲ့ဥပဒေမျိုးမရှိဘူးလို့ပြောပါတယ်။လာမယ့်စနေနေ့မှာစပြီးအသက်ဝင်မဲ့ဆီးရီးယားပြစ်ခတ်ရေးဆေးရေးကိုအကောင့်ထည့်ဖို့ဘူးဆီးရီးယားအစိုးရအနေနဲ့အစဉ်သင့်ရှိနေပြီလို့ဆီးရီးယားသမ္မတဘာရှာလ်အာဆတ်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုအတည်ပြုပြောဆိုလိုက်ပါတယ်ခင်ဗျာ
တည်ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.